NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဥကိုနီကိုလှုပ်ကြံတပ်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်ကြားရှိသူ၃ဦးရဲ့ကအောင်ဝင်းထွန်းကိုကြက်သိန်း900ရန်ခံဝင်ကြီးနဲ့အာမခံပေးလိုက်ပါတယ်ဒါဟာတရားဥပဒေကြောင့်အရာအာမခံပေးတာဖြစ်ပေမဲ့ဒီမှုမှာအရေးပါသူတယောက်ကိုအာမခံပေးလိုက်တဲ့အပေါ်မှာတော့တရားလူတွေဘက်ကမေးခွန်းထုတ်နေကြပါတယ်အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင
်တရားလူတော်ရှိနေဥက္ကုဏီလှုပ်ကြံတက်ပြတ်မှုမှာအ धिक ကျူးလွန်သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လေးရဲ့အပြင်ပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေကတရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုအတွေ့တက်တည်တွေဖြစ်ကြတဲ့လေးစိတ်ကလုံခြုံရေးဝန်ထမ်းတွေအငားရင်မောင်းတွေနဲ့ကိုအောင်စိုးတို့ကိုအင်းစင်မြောက်ပိုင်းခရင်တရားရုံးမှာဒီကနေ့ကြားနာဆင်းစေးခဲ့တာပါပြစ်မှုကျူးလွန်သူတွေလွတ်မြောက်ရေးအကူအညီပေးခဲ့မှုပုံမှန်212နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုရန်ကုန်မြို့မြောက်ပိုင်းခရင်တရားရုံးကဒီကနေ့မနက်ပိုင်းမှာပဲကြက်သိန်း900ခံဝင်ကတိနဲ့အာမခံပေးပြီးပြန်လွတ်စေခဲ့တာပါတရားဥပဒေအကြောင်းအရအာမခံပေးခွင့်ရှိလို့ပေးလိုက်တာဖြစ်ပေမဲ့လည်းတရားရုံးဘက်ကအမှုသွောအမှုလာအပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးနီလာက VOE ကိုပြောပါရစေ
။အမကံပေးတဲ့အခါမှာအမကံပေးခွင့်ရှိတယ်ဆိုပြီးအမကံပေးဖို့တက်တယ်မဟုတ်ပါဘူး။ဒီဘက်ကကျွန်တော်ပြန်လည်စဉ်းစားရမယ့်ကိစ္စတွေရှိပါတယ်။အဓိကအပြည့်အချက်၃ချက်ကိုပဲကျွန်တော်ပြောချင်ပါတယ်။ပထမတစ်ချက်ကဥပဒေအမကံပေးနိုင်တဲ့ပြည်မှုဖြစ်သလား။ဒုတိယတစ်ချက်ကတော့တရားခံထပ်ပြီးတီးချောင်မှာလား။နံပါတ်၃ချက်ကတော့တရားခံတက်တည်ရအောင်ကိုကျွန်တော်ပြောလို့ရှိရင်ဖြည့်ဆည်းနိုင်သလားဆိုတဲ့အချက်၃ချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေပြဋ္ဌာန်းချက်ရတော့အမကံပြည်နယ်နဲ့ပုံမှန်ဆိုတာမှန်ပါတယ်။ခပီးတိချောင်းနိုင်ရဲ့အနေထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စတွေလုံးလုံးတဲ့ခံဝင်ရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောအောင်ဖြစ်ပါတယ်။တတိယတစ်ချက်ကတတိယအလုံးဖြည့်ဆည်းနိုင်တာဖြည့်ဆည်းနိုင်မလားဆိုတဲ့ကိစ္စကိုတော့ကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေမျိုးတစ်ခုရှိပါတယ်။
အခုအမခင်ရရှိသွားတဲ့အောင်ဝင်းထွန်းဟာဥက္ကုဏီလှုပ်ကြံတက်ပြတ်မှုမှာအဓိကအလိုရှိနေတဲ့တရားခံပြေးအောင်ဝင်းခိုင်နဲ့ညီအကိုတော်နေသူဖြစ်နေရာကြောင့်လဲအခုလိုအမခင်ပေးလိုက်ခြင်းအပြင်သူတို့အချင်းချင်းဆက်သွယ်မှုတွေရှိကောင်းရှိလာနိုင်တယ်လို့လဲဦးလီလာကပြောပါရစေ
။သူတို့ချင်းချင်းညီအကိုတွေပဲဗျာညီအကိုတွေပဲညီအကိုတွေပဲဒီကြားထဲမှာအော်ဒီကြားထဲမှာတယောက်လွတ်လာပြီဆိုလို့ရှိရင်သူတို့ဘာလို့ဆက်ဆောင်ရမလဲဆိုတဲ့ကိစ္စကတော့ကျွန်တော်စဉ်းစားစရာဖြစ်ပါတယ်။ကျွန်တော်အနေနဲ့အဝင်းခိုင်နဲ့သူတို့ဆက်တယ်လားမဆက်တယ်ဘူးလားဆိုတဲ့ကိစ္စကတော့အဝင်းခိုင်တက်ရှိရှိတာမရှိသလားဒါမို့ရင်သူတို့ရဲ့ကျွန်တော်ဗမာနိုင်ငံထဲမှာရှိတယ်လားမရှိသလားအစရှိတဲ့အချက်တွေကတော့ကျွန်တော်ကြိုတင်ပြီးတော့စဉ်းစားလို့မရတဲ့အခြေအနေရှိတာကိုတွေ့ရပါတယ
်ရှေ့နေဥက္ကုဏီတေဆုံးတာတနှစ်ကျော်ရှိလာတဲ့အချိန်အထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတာဆွဆွဲခံထားရတဲ့အဝင်းခိုင်ကနေ့အထိလွတ်မြောက်နေသေးတာတွေကြောင့်ဒီအမှုအပေါ်အမလို့အမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေတာပါအခုအချိန်ထိအဝင်းခိုင်ကိုဖမ်းမမိနိုင်သေးတဲ့အပေါ်ရှေ့နေဦးနီလာကသူ့ရဲ့သဘောထားကိုအခုလိုတုံ့တက်ပြပါဗ
ျ။ကျွန်တော်ကတော့အဝင်းခိုင်လွမြောက်နေတဲ့အဝင်းခိုင်ကတိတ်ထိတ်ချာရှိနေလို့ကျွန်တော်ထင်ပါတယ်။အဲဒါပေမဲ့သူ့ကိုဖမ်းဆီးရရှိမှုနဲ့ပတ်သက်လို့ကတော့ပြည်သူ့ရဲတပ်ဖွဲ့နဲ့ပေါ့လေ။ဒီမှာနိုင်ငံရဲတပ်ဖွဲ့နဲ့တပ်ဆိုင်ရာထောက်လိုင်းရေးအဖွဲ့တွေကနေပြီးပြည်သူ့ဖမ်းမယ်ဆိုလို့ရှိရင်ဖမ်းမိနိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်ထင်ပါတယ်။
ရှင်းနေဥက္ကုဏီလောက်ကျန်တက်ဖြတ်မှုမှာပါဝင်တဲ့ကြည်လင်းအပါအဝင်တန်တရားရှိသူ၃ဦးကိုအပတ်စဉ်တောက်ကြနေတိုင်းရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးနေလာတာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာဒီတစ်ဘက်ကစပြီးကျလာပရီတောက်ကြနေရဲစတိုက်စစ်ဆေးသွားမှာလည်းဖြစ်ပါရခင်ဗျာ။